ဦးလာမင်းခင်ဗျာဒီနေ့ AIB တိုင်းတာကြီးဟင်္ဒရာမြို့မှာနေ့30ပြည့်ရှစ်လေးလုံးရေတော်ဘုံခန္ဓာကျင်းပတဲ့အခြေအနေလေးဘယ်နေရာမှာကျင်းပတာလဲအခမ်းအနားဘယ်လိုများပြင်ဆင်ကျင်းပတယ်လဲသိပြတယ်ဗျာ
ကျွန်တော်တို့ကြာကလေးရက်ွက်လို့ခေါ်ပါတယ်ကြာကလေးရက်ွက်ဥအောင်မြတ်ကျော်ခမ်းမတနည်းအားဖြင့်ဒီလုံးချမ်းသာခမ်းမလို့ခေါ်ပါတယ်အဲဒီခမ်းမကြီးကဆိုလို့ရှိရင်လူကြီးအားဖြင့်1600လောက်ခမ်းမလို့ကျွန်တော်တို့နံနဲ့9နာရီခွဲလောက်မှာတန်ကတော်များကိုဆုံးဖြတ်ပါတယ်အမြတမ်းဝင်ပါတယ်ရေသိန်းကာလ88လ88တုန်းကအာနာသိန်းနဲ့ရှင်ပါပဲအချိန်ပြည့်ပြီးတော့ကြာဆုံးသွားတဲ့ရေတော်လေးယောက်ကလေးကျွန်တော်တို့ခမ်းနားမှာတုံးလျင်9လောင်းချက်ရှိတယ်ပူညီပါတယ်ပြန်ဖို့ပါတယ်အဲ့ဒီကားကိုကျွန်တော်တို့နာမည်ကျပြီးတော့အထူးသဖြင့်ကျွန်တော်တို့ငွေနှစ်သိန်းမှာတယောက်ကို5000ကနေဒါနိုင်ငံမှာရှိရကျွန်တော်တို့ရဲ့ရှင်းလေးလုံးရဲဘော်ကြီးဒီဥညွတ်လာသူ့ရဲ့ဇနီးဒေါ်မော်ကြီးတယောက်စလုံးကကျွန်တော်တို့ရဲ့ရဲဘော်ရဲဘက်ကြီးကသူတို့ကနေပြီးတော့သူ့တန်းနဲ့ငွေနှစ်သိန်းရနေပြီးတော့တယောက်ကို5000ကျပြီးကျွန်တော်တို့ပူညီခဲ့ပါတယ်
ဒီနေ့အခမ်းအနားပေါ့လေတိုက်ဒေသကြီးအစိုးရအဖွဲ့ဟိုလွတ်တော်ကိုယ်စားလှယ်တို့တက်ရောက်တာမျိုးရှိလားဗျ
ဟုတ်ကဲ့တိုင်းနေတာကြီးဒီကအစိုးရကူညီရယ်တက်တာမရှိပါဘူးသွတ်တော်ကူညီရယ်လည်းသွတ်တော်တက်တဲ့ရယ်နဲ့တိုက်ဆိုင်နေလဲတော့မတက်နိုင်တာတွေ့ရပါတယ်ခင်ဗျဟ
ိုရှစ်လေးလုံးရေခင်းကာလနေပြီးတော့အခုနှစ်ပေါင်း30အတွင်းမှာပေါ့လေဟင်္ဒရာမျိုးရဲ့ kwa ချားသွားတဲ့အခြေအနေလေးဘယ်လိုများရှိတယ်က
ြ kwa ချားချက်ကတော့ကျွန်တော်မဆိုးဆုံးကိုးချက်ကတော့ကျွန်တော်တွေ့ရပါတယ်သို့တော်လည်းစင်နာအားရမှုရှိလားလို့မေးခွန်းမိရင်တော့ဒယ်လို့ပြရမှာစင်နာအားမှုကျွန်တော်တွေ့မရှိပါဘူးကျွန်တော်ကိုယ်တိုင်လည်းကျွန်တော်ဟင်္ဒရာမျိုးနဲ့စီစဉ်လာရေးကော်မတီဥက္ကဋ္ဌပါလက်ရှိအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီဟင်္ဒရာမျိုးစီစဉ်လာတိုင်တာတဲ့အတွက်စီစဉ်လာရနေပြီးတော့တခြင်းပြရတဲ့အချက်လက်တွေဘာတွေလဲသိကြည့်မယ်ဆိုရင်တော့အဲ့ဒီတော့ကိုတက်မှုအနေထားဆိုတော့ကျွန်တော်အားရစင်နာမှုမရှိပါဘူးခင်ဗ
ျဒီရှင်းလေးလုံးရေခင်းကာလာနဲ့တပြိုင်တည်းပေါ့လေဒီ NLD ပါတီဆိုတာကလည်းပါတီဆိုဒီမိုကရေစီရွေးကောက်ပွဲအတွက်ကိုတပြိုင်တည်းပေါ်လာတဲ့ပါတီဖြစ်တယ်အခုလက်ရှိမှာဆိုလို့ရှင်လဲ NLD ပါတီကအစိုးရတည်းရဲ့အနေနဲ့ဒါနိုင်ငံကိုဥဆောင်နေတယ်ပေါ့လေဒီ NLD ပါတီရဲ့အစိုးရတည်းရဲ့ဖြစ်လာတဲ့အပေါ်မှာ NLD ပါတီပေါ်မှာဦးလာမင်းရဲ့အမြင်ဘယ်လိုများကြည့်လဲဗ
ျ NLD ပါတီနေနဲ့တော့ဒီအာဏာရှင်အောက်ကနေပြီးတော့ကျွန်တော်တို့ရုန်းကန်ပြီးတော့ဖွက်တဲ့အနေအထားပေါ့လေဒီအကုန်လုံးဝအုပ်စုဖွက်ပြီးသားဆိုလို့မထွက်ရဘူးပေါ့မထွက်နိုင်သေးပါဘူးဘာကြောင့်လဲဆိုတော့2008ပြည်သူ့ကုန်အခြေခံအမှုတွေကချီနှောင်တုံ့တောင်းထားတယ်ဆိုဖြစ်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့အနေနဲ့ NLD ပါတီရဲ့ရုံးကန်လှုပ်ရှားမှုကိုလည်းနားလည်ပါတယ်။ဒါပေမဲ့ဒီနိုင်ငံတော်ကြီးတိုးတက်မှုဆိုတာလည်းကျွန်တော်တို့အထူးသဖြင့်နိုင်ငံသားမှာရှိနေတဲ့ကျေးဇူးတွေပေါ့လေ။ကျေးဇူးတွေ1988ကျွန်တော်တို့တိကျမတိုင်ခင်ရဆိုရှင်$2.66 billion နောက် 88-89 အနေပြီးတော့2018-19$3.33 billion နောက် 2018-19 နောက်ပိုင်းဆိုလို့ရှိရင် 8.5 ယနေ့အထိဆိုရင်တော့ကျွန်တော်တို့ $10 billion ကျော်ကျော်လောက်ပြည့်တင်နေတာရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့တကယ်အာဏာရှင်ဖြစ်တော့ကျင်းပြန်နေတဲ့ကဲကဲကိုချေရှင်းနေရတာနဲ့ဒီအချင်းကတော်တော်လေးနှောင်းသွားပြီလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မို့လို့အခုကျောင်းလေးကတန်ပြီးဆိုတော့လည်းကျွန်တော်တို့ကျောင်းလေးမှုတွေဆိုကျွန်တော်တို့ကိုယ်တိုင်လည်းပဲကြိုးစားနေရပါတယ်ကျွန်တော်ကိုယ်တိုင်လည်းစိတ္တရမျိုးတွေအနေကြီးသဘောကြည့်ဖြစ်ပါတယ်ဒီလူတွေအနေနဲ့ဒီ2008ဖွဲ့စည်းအုပ်ချုပ်ကိုခြေရန်ဥပဒေကိုကျွန်တော်ပြုပြင်ဖို့သို့မဟုတ်အသေးဆွဲဖို့ဝိုင်းဝန်းပြီးတော့ကြိုးပမ်းစီစဉ်ပါတယ်ကျွန်တော်တို့တက်တော်အတွင်းရပဲဖြစ်ဖြစ်တက်တော်ပြင်ပအနေပဲဖြစ်ဖြစ်ပေါ့လေအတက်နိုင်ဆုံးဒီဖွဲ့စည်းအုပ်ချုပ်ကိုခြေရန်ဥပဒေကိုအလုံးအောင်ဆုံးပဲပြင်ပြင်နောက်တစ်ခုကတခြားနည်းနဲ့ပြောရင်တော့အသေးပဲဆွဲဆွဲပေါ့လေအဲ့ဒါကိုကြိုးစားဖို့အထူးလိုအပ်ပါတယ်ဒီဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေမပြေနိုင်ရကာလပတ်လို့ဆက်လက်တည်ရှိနေရကာလပတ်လို့ကျွန်တော်တို့ဟာဒီမိုကရေစီရရှိဖို့ဆိုတာအလန်းဝေးပါတယ်လို့ကျွန်တော်ပြည်သူပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဦးလာမင်းအခုလိုပြချပေးတာကျေးဇူးပါဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့